ဘဝတဝန်ကိုရိုနာဗိုင်းရပ်စ်ရင်ဆိုင်နေတဲ့အချိန်မှာဗိုင်းရပ်စ်တိုက်ဖျက်ဖို့အတွက်ဗုဒ္ဓရဲ့အဆုံးအမနဲ့သင်ကြားပြသမှုတွေကိုသတိရကြဖို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောပါတယ်။ဂေါတမမြတ်စွာဘုရားဖွားမြင်တော်မူခဲ့တဲ့ကဆုံလာပြည်နေ့ကဝန်ကြီးချုပ်နရင်ဒရာမိုဒီကအဲ့လိုပြောခဲ့တာကိုရိုက်တာသတင်းဆောင်ပါကိုအခြေခံပြီးပြောပြပေးမှာဖြစ်ပါတယ်။ကျွန်တော်ရန်နိုင်ပါ။ကမ္ဘာတော်မှာအခုလို COVID-19 ကာယောဂါဆိုးကြီးနဲ့ရင်ဆိုင်နေတဲ့အချိန်မှာဗုဒ္ဓမြတ်စွာဘုရားရဲ့အဆုံးအမတွေကဒီစိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှားဖို့အတွက်အသင့်တော်ဆုံးဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကမေလ9ရက်နေ့ကကြာရောက်ခဲ့တဲ့ကဆုံလာပြည်နယ်မှာပြောကြားလိုက်ပါတယ်
။ साथियों ऐसे समय में जब दुनिया में
ကမ္ဘာတော်မှာအချိန်ရီမတီမနေနဲ့ဝယုံသုံးကားဖြစ်နေချိန်မှာအချိန်တော်များများဝမ်းနဲ့ပူဆွေးတာတွေစိတ်ပျက်အာရုံတာတွေမျောလင်းချင်မဲ့တာတွေတိတ်ကိုခံစားကြပါတယ်။အဲ့လိုအချိန်မှာဗုဒ္ဓအဆုံးအမတွေကအသင့်တော်ဆုံးဖြစ်ပါတယ
်။ကဆုံလာပြည်နယ်ဟာဂေါရမမြတ်စွာဘုရားကိုဖွားမြင်တော်မူတဲ့နေ့ဖြစ်သလိုဘုရားအဖြစ်ကိုရောက်တဲ့နေ့လည်းဖြစ်တဲ့အပြင်ပရိနိဗ္ဗာန်ဆန်တဲ့နေ့လည်းဖြစ်တာကြောင့်ဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားရနေ့တစ်နေ့ဖြစ်ပြီးအိန္ဒိယဝန်ကြီးချုပ်မိုဒီကတနိုင်ငံလုံးကိုအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းကမ္ဘာတစ်ဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အိန္ဒိယနိုင်ငံအရှေ့ပိုင်းဘီဟားပြည်နယ်ဗုဒ္ဓဂါယာမြို့မှာလုံးရတဲ့နှစ်2005ကျော်ကဘုရားဖြစ်ရောက်တော်မူခဲ့တဲ့မဟာဗောဓိကျောင်းဆောင်နေရာအပါဝင်ကမ္ဘာတဝန်းမှာပါကဆုံလာပြည်နယ်အခမ်းအနားတွေကိုတခန်းတနာကျင်းပတာမျိုးတွေမလုပ်ခဲ့ကြပါဘူ
းဘဂဝန်ဘုဒ္ဓ कहते थे कि मानव को निरंतर ये प्रयास करना चाहिए
ဒီနေ့နဲ့အခုလိုအခက်အခဲဒုက္ခတွေကိုကျော်လွှားရုံထွက်နိုင်ဖို့အမြဲတမ်းကြိုးပမ်းနေရမယ်လို့ဗုဒ္ဓကဆုံးမခဲ့ပါတယ်ဒါတွေကိုစိတ်ပြတ်နေလို့မရပါဘူးဒီနေ့လိုအချိန်မှာဆိုရင်လည်းကျွန်တော်တို့အားလုံးဟာဒီလိုအခက်အခဲကြုံရတဲ့ကာလကြီးကနေရုန်းထွက်နိုင်ဖို့အဆက်မပြတ်ကြိုးပမ်းနေကြတာဖြစ်ပါတယ
်။နှစ်စဉ်နှစ်တိုင်းအခုလိုကဆုံလာပြည်နေတဲ့ကဆုံကျောင်းရဲ့သုံးဘက်ကာလအတွင်းကမ္ဘာတော်မှာရှိတဲ့ဗုဒ္ဓဘာသာဝင်တသိန်းလောက်ဟာအိန္ဒိယနိုင်ငံဗုဒ္ဓဂါယာမြို့ကိုဘုရားဘုခီးဖြစ်သွားလို့ရှိကြပြီးမဟာဗောဓိကျောင်းဆောင်နဲ့ဘုရားဖြစ်ရောက်ရှိတော်မူတဲ့ဗောဓိညောင်မင်းတွေကိုသွားရောက်ရှိခိုးပူတော်လေးရှိကြပါမယ်အခုနှစ်မှာတော့ virus ကူးစက်မှုတွေကြောင့်ဘာသာဖုံးကြီးတချို့နဲ့ဒေသခံဖျားဘူးတချို့ပဲဝတ်ပြုစုတောင်းခဲ့ကြပါတယ်ခင်ဗျာ